Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေ့ညနေပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတက်ညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်းပါဒီညနေကင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြီးသွားမှာပါ။ဂျာမနီနိုင်ငံကိုရောက်နေတဲ့ American သမ္မတ Barack Obama ဟာဂျာမနီ၊ဗြိတိန်၊ပြင်သစ်၊အီတလီ၊စပိန်နိုင်ငံခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးနေပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ခေါင်းဆောင်မှုအပေါ်ယုံကြည်ချက်ပြည့်ရှိတယ်လို့ပြောလိုက်ပါတယ်။ American ထောက်လိုင်းအကြီးအကဲကတော့ယာရုကနေမကြခင်နှုတ်ထွက်တော့မှာပါ။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြသွားမှာပါမခွန်ညွေ။
ကောင်းပါပြီရှင်အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုစိုးရိမ်ထိတ်လန့်နေကြတဲ့ဒေသခံတွေအိုးအိမ်စွန့်ခွာနေတဲ့အခြေအနေကတော့အခုလိုပ
ါဒုက္ခတွေကကျွန်တော်တို့ဒီမှာတရားကြောတဲ့အရင်တစ်ခါကျွန်တော်တို့ဒီစေလာပိုက်စေသုံးရဲ့နေကလာတဲ့ဒုက္ခတွေလက်ကျလက်ရှိတယ်
ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးရဲ့ပြောပြချက်နဲ့အတူဒေသခံအရက်သားတွေကိုရက်တူတင်နန်းပေးပြီးအရန်ရက်တပ်ဖွဲ့ဝင်ဖြစ်လုံခြုံရေးတာဝန်ပေးလိုက်ပြီးဆိုတာကိုလည်းပြောပြပေးမှာပါ။ထိုင်းနယ်စပ်ဒေသကလက်ကွင်းတွေမှာကောက်ရိပ်သွားတဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေကိုမဖမ်းဖို့ထိုင်းလေပိုင်ရှင်တွေကထိုင်းရက်တပ်ဖွဲ့ဝင်တွေကိုတောင်းဆိုထားတာနဲ့အတူနိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်မှာသမရအပြောင်းလဲမှာရွှေ့ပြောင်းနေထိုင်သူတွေကရာဇဝတ်မှုကျူးလွန်သူတွေကိုနိုင်ငံကနှင်ထုတ်မယ်လို့ရွေးကောက်ခံသမရကပြောတာကိုလည်းနားဆင်ကြရမှာပါဒီလိုအခြေအနေတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဇန်နဝါရီလတဲ့သမ္မတတာဝန်တွေတရားဝင်လွှဲပြောင်းယူနိုင်မှုအတွက်ပြင်ဆင်နေတဲ့အချိန်မှာသမ္မတဘရိတ်အိုဘားမားကတော့ဒီကနေ့ဂျာမနီနိုင်ငံမှာအရေးပါတဲ့ဥရောပနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်အတ္လန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေရင်ဆိုင်ရတဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုဥရောပရဲ့အရေးပါတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတအိုဘားမားဒီကနေ့တွေ့ဆုံဆွေးနွေးတာပါဂျာမနီဗြိတိန်ပြင်သစ်အီတလီနဲ့စပိန်နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတအိုဘားမားတို့ရဲ့ဒီကနေ့တွေ့ဆုံပွဲဟာသူ့ရဲ့သမ္မတတတမကုံဆုံးခင်နောက်ဆုံးအကြိမ်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲလည်းဖြစ်နိုင်ပါတယ်။မနေ့ကဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲနဲ့နှစ်ဦးရဲ့ဆွေးနွေးတာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့ကတော့တခြားဥရောပခေါင်းဆောင်တွေပါပါဝင်ပြီးတော့ဆွေးနွေးကြပါတယ်။ဂျာမနီနိုင်ငံကိုသမ္မတဥပမာစတင်ရောက်ရှိတဲ့နေ့ကလေးကခေါင်းဆောင်နှစ်ဦးဟာကမ္ဘာတစ်လောပေါင်းကူးဆက်သွယ်လှုပ်ဆောင်မှု Globalization နဲ့ Atlantic သမုဒ္ဒရာရပ်ဝန်းနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတွေကိုအလေးပေးဆွေးနွေးနေတာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာထရမ့်အနိုင်ရလိုက်တဲ့အတွက်လက်ရှိယူကရိန်းနဲ့ဆီးရီးယားနိုင်ငံချင်းချင်းရေးပြန်လည်တည်ဆောက်ရေးကြိုးပမ်းမှုတွေမှာဖြစ်လာနိုင်တဲ့တက်ရောက်မှုတွေနဲ့နေတိုးမဟာမိတ်အဖွဲ့ဝင်ဥရောပနိုင်ငံတွေနဲ့တူအမေရိကန်ကအခိုင်အမာဆက်လက်ရည်တည်သွားဖို့ကိစ္စတွေကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေနဲ့ယာတီဥရုပြောင်းလဲလာမှုတွေကိုအတူတကွပူးပေါင်းဟန်တားဖို့ဘယ်လိုကြိုးပမ်းသွားမယ်ဆိုတာတွေကိုသမ္မတဥပမာနဲ့ဥရောပခေါင်းဆောင်တွေဆွေးနွေးကြတာပါဒီဆွေးနွေးပွဲပြီးတာနဲ့သမ္မတဥပမာဟာပြည်သူနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ခေါင်းဆောင်မှုအပေါ်ယုံကြည်ချက်အပြည့်ရှိတယ်လို့ပြောလိုက်ပါတယ်။ရှင်ဇိုအာဘေဟာအမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်ဒေါ်နယ်ထရမ့်ကိုပထမဆုံးလာရောက်တွေ့ဆုံတဲ့ကမ္ဘာခေါင်းဆောင်ဖြစ်ပါတယ်။နယူးယောက်မြို့ကထရမ့်တာဝါမှာသူတို့နှစ်ဦးတွေ့ဆုံခဲ့တာပါ။တခါတလေခက်ကြမ်းကြမ်းပြောတတ်တဲ့ဒေါ်နယ်ထရမ့်နဲ့တွေ့ဆုံမှုကတကယ့်ကိုလက်လက်လဲလဲရှိတယ်လို့မစ္စတာအာဘေကပြောပါတယ်။အခြေခံအကြောင်းအရာတွေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြတယ်လို့မစ္စတာအာဘေကပြောပေမဲ့အသေးစိတ်အချက်လက်တွေကိုတော့မပြောပါဘူး။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ထရမ့်ဘက်ကလည်းဘာမှချက်မှမပေးပါဘူး။အမေရိကန်နဲ့ဂျပန်ဆက်ဆံရေးနဲ့ပတ်သက်လို့အခြေခံအချက်အတော်တော်များများကိုမဲဆွယ်ကာလအတွင်းထရမ့်ကမေခွန်းထုတ်ခဲ့ဖူးသလိုဂျပန်ကာကွယ်ရေးအတွက်အမေရိကန်ကလုပ်ပေးတာတိတ်များလွန်နေတယ်လို့ပြောခဲ့ဖူးပါရယ်ဂျပန်နဲ့ဒေသတွင်နိုင်ငံတွေကိုနျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်ပြုဖို့နဲ့အဲ့ဒီနိုင်ငံတွင်ဆဲလွတ်ထားတဲ့အမေရိကန်တပ်တွေအတွက်ထောက်ပံ့ကျင်းွေတိုးမြင့်ပေးဖို့ကိုလည်းထရမ့်ကတိုက်တွန်းခဲ့တာပါဂျပန်နိုင်ငံမှာအမေရိကန်စစ်ပဲဝန်ထမ်း9,300နဲ့မိသားစုဝင်4,300ရှိပြီးကာကွယ်ရေးဝန်ကြီးဌာနအရသာဝန်ထမ်း9,000လည်းလုပ်ကိုင်နေပါရယ်ဂျပန်တို့ထောက်ခံထားတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် TPP ကိုလည်းဖျက်သိမ်းပစ်မယ်လို့ဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုထားတာဖြစ်ပါတယ်
။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်စတင်တာဝန်ထမ်းဆောင်ချိန်မှာသူ့အနေနဲ့ယာရုကနေနှုတ်ထွက်မှာဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးအကြီးအကဲကပြောလိုက်ပါတယ်။သူ့ရဲ့နှုတ်ထွက်စွာကိုပေးပို့ပြီးဖြစ်ကြောင်းလည်းလွှတ်တော်ကိုအသိပေးခဲ့ပါတယ်။ဂျာလာဗရီနီကကျင်းပတဲ့လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကြားနာပွဲမှာအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper ကအခုလိုကြေညာလိုက်တာပေါ်အကဲကတချို့ကအံ့အားသင့်ခဲ့ကြပါတယ်။သူ့အနေနဲ့မနေ့ညကနှုတ်ထွက်လာ တင်သွင်းမိဖြစ်တာကြောင့်စိတ်ချမ်းသာမိကြောင်းနဲ့နောက်ထပ်တာဝန်ထမ်းဆောင်ဖို့64ရက်သာလိုတော့ပြီးအဲ့ဒီထက်နောက်ကျပြီးမှထွက်ရမယ်ဆိုရင်တော့သူဇနီးနဲ့ပြဿနာတက်နိုင်ကြောင်းကြားနာပွဲမှာပြောကြားခဲ့ပါတယ်အခုလိုနှုတ်ထွက်လိုက်တာဟာ Trump အစိုးရနဲ့ပတ်သက်ပြီးသူဆန္ဒသဘောထားကိုထုတ်ပြလိုက်တာဖြစ်တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ပြောခွင့်ရတဦးကတော့အဲ့လိုမဟုတ်ဘူးလို့ဆိုပါတယ် Mr. Clapper နှုတ်ထွက်တာဟာသူ့ကိုရွေးချယ်ခန့်တဲ့အစိုးရအဖွဲ့ရဲ့သတ်မှတ်ချက်ကြောင့်ယာရုသက်တမ်းကုံဆုံးချိန်မှာအခုလိုနှုတ်ထွက်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ရက်ကမိုက်ဒူဂူရီမြို့လုံခြုံရေးဂိတ်တစ်ခုမှာတောက်ကြနေမနဲ့အစောပိုင်းအသေးခံဘုံခွဲတက်ခိုက်မှုကြောင့်ဘုံခွဲသူ2ဦးသေဆုံးသွားပါတယ်။နောက်နာရီပိုင်းအကြမ်းနောက်ထပ်ဘုံနှလုံးပောက်ကွဲခဲ့ပါတယ်။တာဟာမိုက်ဒူဂူရီမြို့မှာသတင်းသုံးပတ်အတွင်းပြည်တွင်းအကြမ်းဖက်သမားပိုဂိုဟာရမ်တို့ရဲ့9ချိန်မြောက်တက်ခိုက်မှုဖြစ်ပါတယ်။တောက်ကြနေမနဲ့6နာရီမထိုးခင်မှာပဲဗဟိုအစ်စ်မြင့်တရားရုံးမျက်နှာချင်းဆိုင်ကလုံခြုံရေးဂိတ်မှာစောင့်နေတဲ့ရဲရီစီကိုဘုံခွဲသူအမျိုးသမီးနှစ်ယောက်နဲ့အမျိုးသားတစ်ယောက်တို့ကပြေးဝင်လာကြတယ်လို့ဒူရဲမူဗစ်တာအီဆူကူကပြောပါတယ်။အမျိုးသမီးတဦးကဘုံခွဲလိုက်ချိန်မှာသူကိုယ်ရိုင်းရောအတူပါလာတဲ့အမျိုးသားတဦးတို့တေးဆုံးသွားတာပါ။ကြံအမျိုးသမီးတယောက်ကိုတော့ဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေတယ်လို့ဒူရဲမူကပြောပါရယ်။မနက်၈နာရီလောက်မှဖြစ်တဲ့နောက်ထပ်ပောက်ကွဲမှုတစ်ခုရဲ့အသေးစိတ်အချက်အလက်တွေတော့မသိရသေးပါဘူး။ပိုကိုဟာရမ်တို့ရဲ့တိုက်ခတ်မှုကြောင့်ခုနှစ်နှစ်အတွင်းလူပေါင်း1000ကျော်တေးဆုံးခဲ့ရတယ်လို့လက်တလုံးမှာပဲသူတို့ရဲ့တိုက်ခတ်မှုတွေကိုတိုးမြင်လုပ်ကင်လာတာပါ။ပိုကိုဟာရမ်တို့ဟာနိုင်ဂျီးရီးယားနယ်စပ်တစ်လျှောက်မှာလှုပ်ရှားနေကြပြီးတော့လက်သမားအများစုဖြစ်တဲ့လူပေါင်း1000ခွဲကျော်တို့အိုးအိမ်ဆုံးွားထွက်ပြေးခဲ့ကြရတယ်လို့လူသားချင်းစာနာမှုဆိုင်ရာကပ်ပေးကြီးဖြစ်ပေါ်လာစေပြီးလူပေါင်း14တန်းလောက်အစာရေစာငတ်မှုခေါင်းမနေကြတယ်လို့ကုလသမဂ္ဂကပြောပါရယ
် UAE ဘီကန်တန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရယ်ခင်ဗျာ။ထိုင်းပြည်မိဖုရားကြီးတီရီခဲဟာအဆုတ်အေးမိတာကြောင့်ကိုခန္ဓာအဖူးကြီးမြန်မာပြည်ဆေးရုံတက်ကုသမှုခံယူနေကြောင်းထိုင်းပြည်ရဲ့နန်းတော်ကသတင်းထုတ်ပြန်ပါရယ်။ဘယင်ကြီးဘူမီဘောအဒီယာဒက်နဲ့ရဆံပြီးတလအကြမှာအခုလိုနေထိုင်မကောင်းဖြစ်တာပါ။ဘန်ကောက်မြို့က CB Brach ဆေးရုံကနေချူလာလောင်ကွန်ဆေးရုံကိုပြောင်းရွှေ့ပြီးမှတော့အသက်84နှစ်အရွယ်မိဖုရားကြီးတီရီခဲရဲ့ခန္ဓာကိုယ်အဖူးကြီးကျဆင်းသွားအောင်တမတော်တွေကကုသပေးခဲ့တယ်လို့နန်းတော်ကဒီကနေ့သတင်းထုတ်ပြန်ပါရယ်။အခုခါမှာတော့ကောင်းစွာအသက်ရှူနိုင်ပြီးတော့အစာလဲစားနိုင်တယ်လို့ဖော်ပြထားပါရယ်။အဆုတ်အေးမိတာကိုတမန်ကနေတဆင့်ရှာတွေ့ခဲ့တာဖြစ်ပြီးအခုခါမှာပရိဇီဝစီရီနဲ့ကုသပေးနေပါရယ်။မိဖုရားကြီးဟာလွန်ခဲ့တဲ့နှစ်တွေကတည်းကကျန်းမာရေးချို့တဲ့နေပြီးလေးဖြတ်ဝေဒနာလဲခံစားနေရပါရယ်။ကဘာပေါ်မှာနန်းသက်အရှိကြဆုံးအုပ်ချုပ်ခဲ့တဲ့ထိုင်းပြည်ကြီးဘူမီဘောဟာနှစ်တော်ကြာကျန်းမာရေးချို့ရင်းနေပြီးတဲ့နောက်အော်တိုဘာလ23ရက်နေ့မှာနေရွာဆန္ဒကြောင်းထိုင်းနိုင်ငံမှာဝန်ထမ်းချင်းအထိတ်မတ်ကာလတစ်နှစ်သတ်မှတ်ထားပါရယ်ခင်ဗျာ။
လွန်ခဲ့တဲ့နှစ်30ကျော်မှာ People Power တော်လိုင်းရေးလှုပ်ရှားမှုနဲ့ရာထူးကဖိရှားခံခဲ့ရတဲ့ဖိလစ်ပိုင်အာနာရှင်ဟောင်း Ferdinand Marcos ရဲ့ရုပ်အလောင်းကိုတောက်ကြနေမှာပဲစစ်ကုံမျိုးတပ်ဖွဲ့နဲ့မြုံနှံလိုက်ပါတယ်။နိုင်ငံတော်အခမ်းအနားနဲ့တနက်20ချက်ပြစ်ဖောက်ပြီးတော့မနီလာမြို့ကတရဲကောင်းစစ်တင်ကြိုင်မှာအခမ်းအနားကိုစတင်ခဲ့တာပါ။ Marcos ရဲ့အာနာရှင်အစိုးရလက်ထက်လူအခွင့်ရေးချိုးဖောက်ခံခဲ့ရသူတွေနဲ့ဖွဲ့စည်းထားတဲ့ညွန့်ပေါင်းအဖွဲ့ရဲ့စန့်ကျင်ကောက်ွက်မှုတွေတိုးလာပေမဲ့ Marcos ကိုစစ်တင်ကြိုင်မှာမြုံနှံဖို့ဖိလစ်ပိုင်နိုင်ငံတော်တရားရုံးချုပ်ကပြီးခဲ့တဲ့သတင်းပတ်အတွင်းအမိန့်ချလိုက်တာပါ။ကန့်ကွက်မှုတွေရှိနေတဲ့ကြားကပဲအာနာရှင်ဟောင်း Marcos ကိုမြုံနှံဖို့ဖိလစ်ပိုင်သမ္မတ Rodrigo Duterte ကလည်းအတည်ပြုပေးခဲ့တာပဲ။ကန့်ကွက်ဆန္ဒပြမှုတွေရှောင်ရှားနိုင်ဖို့မာကိုစ်ရဲ့အလောင်းကိုမြို့တော်မနီလာကိုလေရင်နဲ့တိတ်တဆိတ်တဲဆောင်လာတာဖြစ်ပါတယ်။စစ်တင်ကြိုင်ပပလဲကိုထောင်နဲ့ချီတဲ့အထက်ကြုံရဲတွေနဲ့စစ်သားတွေကစောင့်ကြပ်ထားပြီးဆန္ဒပြသူတွေတော့မရှိပါဘူး။စစ်တပ်ကကြောတော့နောက်ခံပေးထားတဲ့ People Power တွန်လိုင်းလေးလှုပ်ရှားမှုအတွင်မာကိုစ်ရဲ့မိသားစုတွေတိုင်းပြည်ကတင်းရှောင်သွားခဲ့ရတာပါ။1989ခုနှစ်မှာဟာဝိုင်းရီမှာမာကိုစ်ကွယ်လွန်သွားပြီးတော့ဖိလစ်ပိုင်မြောက်ပိုင်းကသူစားတိဘက်တက်ကို1993မှာအလောင်းပြန်ရောက်လာတာပါ။အဲ့ဒီအချိန်ကစလို့မာကိုစ်ရဲ့အလောင်းကိုမန်ခေါင်းနဲ့ထည့်သွင်းပြသထားပြီးတော့ကဘာလက်ခီးသားတွေကိုဆွဲဆောင်နေရတခုဖြစ်လာခဲ့ပါတယ်
ရှေ့လေပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအဝင်မခံပဲနေဆက်တွေပိတ်ထားတဲ့အနောက်နိုင်ငံတွေအပေါ်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြင်းပြင်းထန်ထန်ရှုတ်ချဝေဖန်လိုက်ပြီးသူ့နိုင်ငံပြေရှင်သွားတဲ့အထိအဲ့ဒီဒုက္ခသည်တွေကိုလက်ခံသွားမယ်လို့ပြောပါရယ်အယ်ဂျာဇီးရာရုပ်မြင်သံကြားမှာထုတ်လင်းပြသတဲ့မှတ်တမ်းဗီဒီယိုထဲမှာဒီမူရစ်ဆေးဝါးတိုက်ပွဲလှုပ်ဆောင်နေခြင်းအတွင်လူအများပြားတည်ဆုံးတဲ့အပေါ်ဝေဖန်ကြသူတွေကိုဒူတာတေကပြန်လဲဝေဖန်တိုက်ခိုက်ပြီးအမေရိကန်ပြည်ထောင်စုကအနိုင်ကျင့်နေတာကြောင့်ဒါကိုပြန်လဲတုံ့ပြန်ရမယ်ဆိုပြီးတော့လည်းပြောပါရယ် အမေရိကန်ဟာစနစ်နှမျိုးကျင့်သုံးနေပြီးလူခွင့်ချိုးဖောက်မှုတွေအပေါ်စိုးရင်ကြတယ်လို့ဝိုင်းပြောဆိုနေတဲ့ဖိလစ်ပိုင်နိုင်ငံဤသူအမေရိကန်ပြည်ထောင်စုမှာလည်းခွဲခြားဆက်ဆံမှုတွေရှိနေပြီးရဲတွေကမူရစ်ဆေးဝါးနဲ့ပတ်သက်သူတွေကိုမဟုတ်ဘဲအပြစ်မဲ့အရသားတွေကိုတပ်ဖြတ်နေတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းတရုတ်သမ္မတရှီဂျင်းပင်ဟာအလွန်ရင်ကျေးတိမ်မွေ့သူဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကတော့ရိုးသားသူတဦးဖြစ်တယ်လို့မစ္စတာဒူတာတေးကပြောပါတယ်။သူအာဏာရလာခြင်းကလေးကစလို့မူရစ်ဆေးဝါးတပ်ဖြတ်မှုလှုပ်ဆောင်နေခြင်းအတွင်းလူ3000လောက်သေဆုံးခဲ့တဲ့အပေါ်အနောက်နိုင်ငံတွေနဲ့လူခွေအဖွဲ့တွေကဝေဖန်နေကြတာဖြစ်ပါတယ်ခင်ဗျာ
။မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်အရာထူးကဆင်မေဖို့တောင်းဆိုဆန္ဒပြဖို့စီစဉ်နေတဲ့ဒီမိုကရေစီလှုပ်ရှားနေတဲ့အဖွဲ့ဘာစီဖွဲ့ရဲ့ရုံခံကိုဆန္ဒပြပွဲမလုပ်ခင်တည်းရဲ့အလို့တောက်ကြနေမှာမလေးရှားရဲတို့ကဝင်ရောက်စီနေတယ်လို့အဲ့ဒီဖွဲ့ကပြောပါတယ်မလေးရှားဖွံ့ဖြိုးမှုဘဏ် 1MDB နဲ့ဆက်ဆက်နေတဲ့အဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့မလေးရှားဝန်ကြီးချုပ်ကိုရာတို့ကဆင်မေဖို့စီနေနေမှာမြို့တော်စီကိုထောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်လာဖို့စီစဉ်ထားတာပါဒီလိုစီနေဝင်ရောက်မှုမှာရဲတွေနဲ့ကုမ္ပဏီရဲ့ကော်မရှင်ကတာဝန်ရှိသူတွေပါဝင်တယ်လို့ဘာစီအဖွဲ့ရဲ့တရားဝင် Twitter စာမျက်နှာမှာပြောထားပါတယ်ရုံနေထဲမှာရဲတပ်ဖွဲ့တို့ဆက်လက်ရှိနေပြီးတော့အဖမ်းအဆီးရှိတယ်ဆိုတဲ့သတင်းတော့မကြားသေးပါဘူးဒီလောက်ရတဲ့ပတ်သက်လို့ရဲဌာနပြောခွင့်ရအမျိုးသမီးကအမှတ်ချက်မပေးပါဘူးဘာစီအဖွဲ့ရုံကနေထွက်ကိုလည်းအဖွဲ့ရှင်နေမလီဆာစာဒီဒါရီနဲ့တခြားရှင်တွေကိုရဲတို့ကဝန်ခွင့်မပေးဘူးလို့မလီဆာက Twitter မှာရေးပါတယ်ပြီးခဲ့တဲ့နှစ်ကလည်းဘာစီအဖွဲ့ကဥဆောင်ကျင်းပါတယ်ဒီလိုအလားတူဆန္ဒပြပွဲအတော်များများမှာလူပေါင်း3000ကျော်ပါဝင်ဆင်နေပြီးတော့2009ခုနှစ်ရွေးကောက်ပွဲဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးတောင်းဆိုခဲ့ကြပါသေးတယ်ရှင
် တော့ကြတဲ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်ရှင်အခုသတင်းလွှာတွေသတင်းဆောင်ပါတွေဘက်ကိုစက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်ရခိုင်ပြည်မောင်းတော့မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်တာတွေပြန်လည်မြင့်တက်လာနေတာကြောင့်ဒေသခံတိုင်းရင်းသားတွေဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပြီးဘူးသီးတောင်နဲ့မောင်းတော့မြို့ကိုထပ်မံတိတ်ဆောင်လာနေကြပါတယ်။တိတ်ဆောင်သူတွေဟာဘူးသီးတောင်မြို့ကိုအဓိကဥတီသွားရောက်နေတယ်လို့လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်မလာရောက်နိုင်သူတွေလက်ရှိတဲ့အကြောင်းသုံးသပ်ကြပါတယ်။ဘူးသီးတောင်မောင်းတော့ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီလဆက်နှစ်ရက်နေ့ကစတင်ပြီးမောင်းတော်ဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေအရှိန်မြင့်တက်လာတဲ့နောက်ပြိပခဖြစ်ပွားရာဒေသကတိုင်းရင်းသားတွေဟာဒီအပိုင်းတွေအတွင်းမှာဘူးသီးတောင်နဲ့မောင်းတော်မြို့တွေကိုတိမ်းရှောင်လာကြပါတယ်လက်တလောဘူးသီးတောင်မြို့ပေါ်ကိုတိမ်းရှောင်လာသူတွေရဲ့အခြေအနေကိုကိုကြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဘူးသီးတောင်မြို့ကဦးတန်းနိုင်ကအခုလိုပြောပါတယ
်ဒုက္ခတွေကကျွန်တော်တို့ဒီမှာတရားကြောရှိနေကျွန်တော်တို့ဒီမှာအရင်တခါကကျွန်တော်တို့ဒီဆေလာပိုက်ဆေးသုံးရနေကလာတဲ့ဒုက္ခတွေလက်ကျလက်ရှိတယ်အခုထဲပြီးတော့တို့လာတယ်ခင်ဗျာအင်္ဂါတော့ကျွန်တော်တို့သုံးစီကျော်ရှိတယ်အခု80ကျော်လောက်ဟိုထဲတို့လာတယ်ခင်ဗျာအဲအဓိကနှစ်ဖက်ရှိနေတဲ့စစ်ကြောက်ထွက်ပြလာရတယ်သူတို့ကအဲ့ဒီနေမြေမှာတနေ့တနေ့ကအဲ့ဒါကြာနေရတယ်သူတို့စားဝတ်နေတွေကလည်းအခက်အခဲကြတယ်ဘာဖြစ်လို့ဆိုတော့တကယ်ချမှတ်ပြီးပါရတဲ့သူတွေဖြစ်ဖြစ်စာဝတ်ကြီးတွေကလည်းအခက်အခဲရှိနေလို့သူတို့ကဒီကိုကျွန်တော်တို့ဒီခက်ခန့်ကိုလာရတာဖြစ်ပါတယ်
။ရောက်ရှိလာတဲ့တိမ်းရှောင်လာသူတွေဟာမောင်တော်မြို့နယ်မြောက်ပိုင်းဖားဝစ်ချောင်းရွာနဲ့အနီးနားရွာတွေကဖြစ်ပြီးလောလောဆယ်ဘူးသီးတောင်မြို့ကသူတမာယုံဘုန်းကြီးကျောင်းမှာနေရာချထားပါတယ်။မောင်တော်မျိုးကအချိန်နေကိုတော့မောင်တော်မျိုးကအရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးခမောင်တန်းကအခုလိုပြောပါတယ်
။အဲဒုက္ခတွေတွေကဟိုတနေ့ကတော့ဘူးတဲ့တော့ခက်ကို80ကျော်လောက်လူကြီးတွေအဲ့တမဟိုဖုန်းကြောင့်မှရှိနေရပါတယ်။ကျွန်တော်မောင်တော်မှာတော့စစ်တူလို့ရှိပါတယ်။မောင်တော်ကလည်းသူတို့မျိုးပေါ်မှာလည်းစိုးရိမ်မှုတွေရှိနေပြန်ပါတယ်။အဲ့ဒါကြောင့်တခါလေဘူးတဲ့တော့ခက်ကိုပဲဆက်သွားကြတာများပါတယ်။ဟိုကောလာလာတွေကများတယ်။အမျိုးမျိုးပေါ်ခဏလေးရိုးရိုးစကားကိုဝင်တော့မလို့လို့ပင်ကလေးတွေကပဲဆန္ဒပေါ်ထုတ်တော့မလို့လို့အဲလိုဘာသာဆန်မှုတွေများတဲ့အတွက်လူတွေကဟိုအပြည့်နဲ့ထိတ်လက်ဆိုးနေကြတာလည်းရှိတယ်။တို့ရဲ့နေနေကတော့အဲလိုသီးဆိုးနေကြတော့မရှိပါဘူး။ဟောအခုလောလောဆယ်ကတော့ကျွန်တော်ဆင်းနေနေဖြစ်တော်ပြီးနောက်ပိုင်းမှာကျွန်တော်ဒီဆန်းတဲ့ဟိုလမ်းပတ်ဆက်တွေကပြတ်တော့တဲ့တော်ရှိတယ်။ကားတွေကတော့တော့တာမရှိသလောက်ပါပဲ။အဲဒီတော့ဒီသားခံတွေကလာရှင်ပဲပဲဟိုအခက်အခဲတွေလည်းကြုံတွေ့နေရပါတယ်။
ဒီလအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်သူတွေအကြားတိုက်ခိုက်တာတွေပြင်းထန်လာချိန်မှာစကိုင်းပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြောင်းသတင်းတွေထွက်ပေါ်နေပါတဲ့။ဒီသတင်းနဲ့ပတ်သက်ပြီးနေဆက်တစ်ချောင်းမှာလုံခြုံရေးတင်းကျပ်ထားတာကြောင့်ဖြတ်တန်းဖို့ခက်ခဲမှဖြစ်ကြောင်းဦးခမောင်တန်းကသုံးသပ်ပါတဲ
့။ဟုတ်အကြမ်းဖက်အဖွဲ့တွေကကျွန်တော်တို့ဒီမောင်းတော်မျိုးတွေမှာပဲရှိနေကြတော့သူတို့ ဟိုစစ်ဆင်လို့တဲ့ကာလမှာဟိုအပေါက်တွေကိုပိတ်ထားတာရှိတယ်အဲ့တော့ဘယ်ကနေထွက်ပြန်မလဲသူတို့ဖက်ကားနဲ့အများကြီးပဲဝင်လာတဲ့တခြားမှာအဲ့ဘက်ကဟို BGF တို့ဘာတို့အကုန်စောင့်နေကြတာဘယ်ကိုဆက်ရလို့အဲ့ဘက်ကိုကြည့်လို့ရမယ်သူတို့အဝင်ဆောင်မဟုတ်ဘူးဆင်းလာတဲ့ဆိုင်ကလည်း
ကြတာပရီနေ့ကတော့မောင်တော်မြို့မြောက်ပိုင်းမြင်းလွတ်ရွာမှာဆရာဆရာမတွေနေထိုင်ရအဆောင်တစ်ခုမီးရှို့ဖျက်ဆီးခံခဲ့ရကြောင်းနဲ့ဒီကနေ့မနက်မှာတော့ကြိမ်ချောင်းနဲ့လောင်းတုံလန်းရေကြော်တံတားမှာဘုံတလုံးထောင်ထားတာကိုရှင်းလင်းခဲ့ရကြောင်းဥက္ကမောင်တန်းကပြောပါတယ်။နိုင်ငံတကာသတင်းမီဒီယာတချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူ900လောက်တိတ်ဆောင်လာကြောင်းဖော်ပြတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနေကြာဆောင်တက်တမှုတွေကိုမေးမြန်းရမှာတော့မြေပြင်မှာအမှန်တကယ်ဖြစ်ပွားတာမရှိကြောင်းပြန်လည်ဖြေကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကဒီကနေ့သတင်းထုတ်ပြန်ပါတယ်တဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူ90ကျော်ကိုမြန်မာတပ်မတော်ကပြစ်ခတ်တပ်ဖြတ်တယ်ဆိုတဲ့ရိုက်တာသတင်းဌာနရဲ့ဖော်ပြချက်ကိုလည်းသတင်းထုတ်ပြန်ရေးကော်မတီကညှင်းဆို့ထားပါတယ်ဘူဒီတော်မောင်တော်ဒေသတွင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူတွေကိုစစ်ဆေးရမှာဘင်္ဂလားဒေ့ရှ်နိုင်ငံကလာရောက်သူတွေနဲ့ဗလီစရာတွေကဥဆောင်ခဲ့ကြောင်းထွက်ဆိုတယ်လို့လည်းသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကတော့လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့စုံစမ်းရေးအဖွဲ့တွေကိုမောင်တော်ဒေသကိုတွားရောက်ခွင့်ပြုဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။
ကိုမိုးစွာပြောပြသွားတာပါရှင်။အခုလိုရခိုင်ပြည်နယ်အတွင်းတင်းမာမှုတွေတိုးနေတဲ့အချိန်မှာအရသားတချို့ကိုရက်တူတင်တန်းပေးပြီးအရန်ရက်တပ်ဖွဲ့မှလုံခြုံရေးတာဝန်ပေးလိုက်ပါတယ်။ဒေသဆိုင်ရာလူအခွင့်အရေးအဖွဲ့တချို့ကတော့လက်ရှိအချိန်တွေမှာရက်တပ်ဖွဲ့အတွင်းလူမျိုးစုံပါဝင်တင်တယ်လို့အတွေ့အကြုံနဲတဲ့သူတွေကိုလက်နက်တွေတပ်ဆင်ပေးထားတာပေါ်မှာဝေဖန်နေကြတာပါ။ရိုက်တာသတင်းတပုတ်ကိုအခြေခံပြီးကိုသိန်းထောက်ဦးကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကျန်းဖက်တိုက်ခိုက်မှုသတင်းတွေလုံခြုံရေးအဖွဲ့ဝင်တွေရဲ့တာဝန်ယူမှုအခြေအနေတွေပေါ်နိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲလက်ရှိရဲတပ်ဖွဲ့အင်အားကိုဖြည့်တင်းမှုအတွက်အရသာ130ကျော်ကိုအရန်တပ်ဖွဲ့ဝင်တွေဖြင့်ရဲတပ်သင်တန်းပေးပြီးမြန်မာအစိုးရတာဝန်ရှိသူတွေကလုံခြုံရေးတာဝန်ထမ်းဆောင်ခိုင်းလိုက်တာပါပုံမှန်ရဲတပ်ဖွဲ့ဝင်တွေကိုသင်တန်းပေးတဲ့သင်တန်းတဲ့နှစ်လစောပြီးတော့တင်းမာမှုတွေအဓိကဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအဓိကတာဝန်ယူစီခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကြီးကဗိုလ်မှူးကြီးစိန်လွင်ကတော့အခုလိုပြောပါလေ
လိုအပ်တဲ့ရဲတပ်ဖွဲ့အင်အားတွေကအချိန်မီပြည်စုံရရှိနိုင်အောင်ဖွင့်လှစ်ခြင်းပဲဖြစ်ပါတယ်ဒီမှာဟိုတက်ဆန်ပြည်နယ်လိုက်ပေါ့သူတို့ဟိုဒေသမှာပြန်တောင်းထားဆောင်မဲ့သူတွေလက်ဒီမှာပါပါတယ
်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုကြမ်းဖက်သူတွေကတိုက်ခိုက်ခဲ့တဲ့သတင်းတွေနဲ့ဒေသခံတွေစိုးရိမ်ထိတ်လန့်နေချိန်မှာရခိုင်လူငယ်တွေအကြားကုဋေတောက်ကိုကိုကာကွယ်ကျင်တဲ့လုံခြုံရေးတာဝန်ယူကျင်တဲ့စိတ်တွေပို့ပြီးတော့ပေါ်လာခဲ့တဲ့အကြောင်းသင်တန်းတက်သူတယောက်ဖြစ်တဲ့ကိုအောင်သိန်းထွန်းကပြောပါတယ
်။ဒီနေ့မှတော့စိတ်မကောင်းဖြစ်တယ်။ကိုလူမျိုးတွေကိုကိုတိုင်းပြည်အတွက်ဖြစ်ရတာ။အဲ့ဒါကိုကုညီရှင်တို့အဖက်တလန်းကနိုင်တဲ့ဘက်ကတာဝန်ထမ်းကျောက်ရှင်တို့ပါ
။ဒေသတွင်းလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Jurisdiction Commission ကဒေသဆိုင်ရာဒါရိုက်တာ CR Zarifi ကတော့ရဲတပ်ဖွဲ့မှာလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်တယ်လို့မြင်တဲ့အကြောင်းပြောပါတယ
် So you would expect a new police force being set up in that situation to reflect the diversity the ethnic diversity
ဒီလိုအခြေအနေမျိုးမှာရဲတပ်ဖွဲ့အသစ်အနေနဲ့လူမျိုးစုံကိုကိုစားပြုမယ်ဘာသာရေးအရမတူတဲ့သူတွေပါဝင်မယ်လို့မျှော်လင့်ပါလိမ့်မယ်ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိပြီးသားရောထပ်ပြီးအင်အားဖြည့်တဲ့ရဲတွေထဲမှာရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေမပါပါဘူးဒီလိုလောက်တာကရဲတပ်ဖွဲ့လုပ်ငန်းတွေမတိရောက်တဲ့အပြင်အခြေအနေပိုဆိုးလာနိုင်ပါတယ
်တင်မာမှုတွေဖြစ်ပေါ်နေတဲ့အချိန်လူသစ်တွေကိုရဲတို့တင်တန်းပေးပြီးလက်နက်တွေတပ်ဆင်ပေးတာကအမားတွေများနိုင်တယ်ဆိုပြီး CSRF ကဝေဖန်ပါတယ်ဒီတော့တွင်ဆိုရလုံကျွေးတပ်ဖွဲ့တွေနဲ့ကျန်းဖက်သူတွေကြားတိုက်ခိုက်မှုတွေပြင်းထန်နေပြီးရခိုင်ပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။မြန်မာဆိုရတာဝန်ရှိသူတွေကတော့ဒီသတင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတစုံတရာအကြောင်းကြားတာမျိုးမရှိသေးတဲ့အကြောင်းထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးပြောပြခဲ့တာပါရှင်။အခုတော့ထိုင်းနိုင်ငံမှာသွားပြီးတော့ကောက်ရိတ်နေကြတဲ့မြန်မာလယ်သမားတွေဘက်ကိုလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံကလယ်သမားတချို့ဟာအခုလိုကောက်ရိုက်တဲ့ရာသီမှာမြန်မာနိုင်ငံနဲ့နယ်ချင်းထိနေတဲ့ထိုင်းနိုင်ငံဘက်ကထခရိုင်မဲစောက်မြို့ကိုသွားပြီးတော့ကောက်ရိုက်လေရှိပါတယ်။အခုလိုကောက်ရိုက်သိမ်းချိန်မှာတရားမဝင်ရွှေပြောင်းလုပ်သမားတွေကိုရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးနေတဲ့အတွက်မဲစောက်မြို့နယ်မဲကုအပိုင်းရက်ွက်ခွန်နှစ်ခုကထိုင်းတောင်သူလယ်ပိုင်ရှိ150ဟာမဲစောက်ရဲဌာနမှာသွားပြီးတော့ရွှေပြောင်းလုပ်သမားတွေကိုမဖမ်းဆီးဖို့တောင်းဆိုခဲ့ကြတဲ့အကြောင်းအပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ဖမ်းမြမာနေဆက်တက်ခရိုင်မဲဆောင်မြို့စုံဘက်ကလေယာမြေတွေမှာစပားရိတ်သိမ်းချိန်တရားမဝင်မြန်မာရွှေပြောင်းလူသမားတွေကိုအာဏာပိုင်တွေကဆက်တိုက်ဖမ်းဆီးမှုတွေရှိနေတာပါဒီအတွက်ထိုင်းတောင်သူလေပိုင်ရှင်150ခန်းကလက်မှတ်ရေးထိုးပြီးမဲဆောက်မြို့မဲပအပိုင်ရဲဌာနချုပ်ရုံးမှာမြန်မာလူသမားတွေကိုဖမ်းဆီးတာတွေမလုပ်ဖို့အတွက်လာရောက်တောင်းဆိုခဲ့တယ်ဆိုပြီးထိုင်းလုပ်ငန်းရှင်တဦးကပြောပြပါတယ
်အခုကတော့မဲဆောက်မြို့ကလူကတော့ဟိုဖထပတဲ့ဘကရက်ကွက်မှာပေါ့နော်အလုံးသူတို့ရက်ကွက်မှာခုနရက်ကွက်ရှိတယ်လူအယောက်150ရှိတယ်ပေါ့နော်အာမဲဆောက်ကပလိယုံကိုလက်တောင်းဆိုတယ်ပေါ့နော်အလုံးအလုံးတမားလေးမဖမ်းဘူးပေါ့နော်ဘာဖြစ်ဆိုတော့အခုချိန်မှာတို့ကလဲလှုပ်လိုက်အချိန်စပါးရိတ်တဲ့အချိန်ပေါ့တို့စီမှာတော့ပြဿနာလေးအများကြီးရှိတယ်ပေါ့နော်လဲပိုက်ဆင်းနေတယ်ပေါ့နော်အားလုံးတယောက်150ကိုအပလေးယုံပေါ့နော်မဆောက်ကပလေးယုံလတောင်းဆိုတယ်ပေါ့နော်အခုချိန်မှာလှုပ်တမားလေးမဖမ်းနဲ့အောင်ပေါ့တစ်ချက်လခွင့်လူပေးပေါ့တို့ကအရန်နေဒုက္ခရောက်တော့ပေါ့နော်လဲစိုက်တမားလေးပေါ့နော်တို့ကအရန်ဒုက္ခရောက်တယ်အခုချိန်မှာတော့အာမေဆာကပလေယုံလေတော်မော်တို့လည်းပါတယ်အဲ့လိုပေါ့နော်ခဏခဏအဲ့လိုလက်အလုတ်လေတမားလေးအလုတ်တမားလေးလက်လိုက်ဖမ်းတာပေါ့နော်သူတို့ရက်ကွက်မှာပေါ့
မဲဆောက်မြို့မဲပအပိုင်းရဲဌာနယုံကြည်ကတော့ထိုင်းလေလုပ်ငန်းရှင်တွေရဲ့တောင်းဆိုချက်ကိုရုံးရုပ်အထိတင်ပြပေးမယ်လို့သာပြောဆိုခဲ့ပြီးမဖမ်းဆီးပါဘူးဆိုတာကိုတော့ဂတိမပေးခဲ့ပါဘူးထိုင်းနိုင်ငံတက်ခရိုင်ထဲမှာမြန်မာရွှေပြောင်းလူသမား9သိန်းတဲ့မနေ့အလုပ်လုပ်ကင်နေကြပြီးများသောအားဖြင့်တရားမဝင်အလုပ်သမားတွေကအများအပြားရှိနေတာကြောင့်ထိုင်းအနာပိုင်တွေကဖမ်းဆီးမှုတွေမကြာခဏလုပ်နေတာပါအခုလိုမျိုးစပားရိတ်သိမ်းတဲ့ယာတီမှာဆိုရင်မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေကိုထိုင်းနယ်လုပ်ငန်းရှင်တွေကငှားရမ်းပြီးစပားရိတ်သိမ်းတဲ့နေရာစပားတည်ယူတဲ့နေရာတွေမှာအသုံးပြုဖို့အတွက်နေသားအနေနဲ့ကတအေကကိုလှုပ်အားကဘလောက်နှုံးဆိုတာမျိုးနဲ့ငှားရမ်းလေးရှိပါတယ်မဲဆောက်မြို့မှာတော့ထိုင်းဥပဒေပါလုတ်အားကဖြစ်တဲ့တနေ့ဘတ်300ဆိုတဲ့ငွေကြေးကိုပေးတဲ့သူကနေပါပါတယ်ဒီအတွက်အလုတ်လုတ်ခွင့်လက်မှတ်မရှိတဲ့မြန်မာလုတ်သမားတွေဟာရရအလုတ်တွေကိုပေးတဲ့ဈေးနှုန်းနဲ့ပဲလုတ်ကြလေးရှိပါတယ်ထိုင်းနိုင်ငံထဲမှာမြန်မာလုတ်သမား3သန်းကနေ4သန်းလောက်ထိရှိတယ်ဆိုပြီးခန့်မှန်းထားပြီးတရားဝင်အလုတ်လုတ်ကင်တဲ့သူကသိန်းကနန်းလောက်ပဲရှိနေတာပါဒီအတွက်တရားမဝင်နေထိုင်သူတွေကိုအဖမ်းအဆီးတွေကတော့နေ့စဉ်လိုလိုရှိနေတာဖြစ်ပါတယ်ရှင်
ဒါစီညာရှင်မြမပြည်တော်တော်ရော်မြို့ဝမကျန်းယာဒီမရေးစုညာဏတွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းတကြဘလို့ကြက်မှတ်ပြီးထိန်ချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြီးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကြလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံပဲနီးဖြည့်ရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာတုံ့တက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါမယ်။
ဒီရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အမေရိကန်ရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကိစ္စနဲ့ပတ်သက်လို့တင်းမာတဲ့ယက်တီချက်နဲ့မွတ်စလင်တွေအပေါ်မှာတေချာစောင့်ကြည့်သွားမယ့်အစီအစဉ်တွေဟာအမေရိကန်ကရွှေပြောင်းခြေချနေထိုင်သူတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်ခဲ့သလိုအမေရိကန်အများစုရဲ့ဆန္ဒကိုဆန့်ကျင်ပြီးလူမျိုးရေးမုန်းတီးမှုတွေကိုဖန်တီးနေတယ်လို့သဘောထားကြပါတယ်။ဒါပေမဲ့ဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲအနိုင်ရပြီးကြတဲ့ကအဲ့ဒီလိုစိုးရိမ်မှုတွေရော့ပါအောင်ရှော့ပေါ့ပြောဆိုလာခဲ့ပြီးလာရောက်နေထိုင်သူတွေကရာဇဝတ်မှုကျူးလွန်ကြောင်းမှတ်တမ်းရှိသူ3သန်းကျော်ကိုပဲနိုင်ငံတည်းကနှင်ထုတ်မယ်လို့ပြောပါတယ်။လာမယ့်အမေရိကန်အစိုးရတည်ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းကိုကိုရနိုင်ကပြောပြပါမယ်ရှင်။
ဂျမ်ဖတ်သမားတွေကဥရောပကိုမနစ်ကတိုက်ခိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုတဲကိုမွတ်စလင်တွေကိုလုံးဝဝင်ခွင့်မပေးဖို့ဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပါတယ်။ဒါပြင်နိုင်ငံတွင်းမှာရှိတဲ့မွတ်စလင်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့သူကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံထဲမှာရောင်းနေနေပြီးသားမွတ်စလင်ပဲဖြစ်ဖြစ်တခြားရှေ့ပြောင်းအခြေချနေထိုင်သူဘယ်သူပဲဖြစ်ဖြစ်စိုးရိမ်စရာမလိုဘူးလို့ထရမ့်ရဲ့ Hispanic လို့ခေါ်တဲ့စပိန်ဘာသာစကားပြောလက်တင်အမေရိကန်နယ်ပွားအရေးအကြံပေးကောင်စီအဖွဲ့ဝင် Luis Quiñones ကပြောပါတယ
်။ Targeting extremeMuslims who don't work within the true religion
တကယ်ပဲဘာသာရေးအစိုးမတွေအတိုင်းဒါမှမဟုတ်ငြင်းချမ်းစွာအဖြေရှာတဲ့ဤအတိုင်းမလိုက်နာတဲ့အစွန်းရောက်မွတ်စလင်တွေကိုကျွန်တော်တို့ပြစ်မှတ်ထားသွားမှာဖြစ်ပါတယ်။တခြားသူတွေထိခိုက်ပျက်စီးအောင်လုပ်ချင်တဲ့သူတွေကို မလို့ခြင်းမအောင်သူတို့ကတော့ကြိုးစားမှမဟုတ်ပါဘူးအဲ့ဒီလူတွေကိုကျွန်တော်တို့လိုက်လံရှာဖွေသွားမှာပါအမေရိကန်နိုင်ငံကိုလာပြီးကျွန်တော်တို့ရဲ့လူမှုအတိုင်းဝိုင်းနဲ့တရားရေးဖြစ်ကျင်တဲ့သူတွေလူမှုအတိုင်းဝိုင်းအတွက်အကျိုးပြုကျင်တဲ့သူတွေအနေနဲ့လုံးဝကိုစိုးရိမ်ကြောက်လန့်နေကြမလို့ပါဘူးပြည်နှံတန်ပေးမှမဟုတ်ပါဘူးအဲ့ဒီလူတွေကိုပြစ်မှတ်ထားသွားမှာမဟုတ်သလိုဖော်ပြသွားမှာမဟုတ်ပါဘူး
ဒါပြင်တရားဝင်ဆာရွက်ဆာရန်အထောက်ထားမရှိဘဲအလုံးလုံးနေသူတွေကိုလည်းအလုံးရင်းနဲ့တိုင်းပြည်တွေကနေနှင်းထုတ်သွားမှာမဟုတ်ဘူးလို့သူကပြောပါတယ
် The only people that have to fear right now are the criminals. Yes, they will be deported. Those are massive, you know, 3 million plus. They will be deported.
အခုအချိန်မှာဆွေးရရမယ့်သူတွေကတော့ရာဇဝတ်မှုကျူးလွန်ထားတဲ့သူတွေပဲဖြစ်ပါတယ်။ဟုတ်ပါတယ်။အဲ့ဒီလူတွေကိုပဲပြည်နှံတန်ပေးသွားမှာပါ။အရေးအတွက်အဖြစ်တော့များပါတယ်။သုံးသန်းကျော်ရှိပါတယ်။ဒါအပြင်အမေရိကန်နိုင်ငံကိုကဘာလက်ခီးသွားပြည်ဝင်ခွင့်ဗီဇာနဲ့လာပြီးဗီဇာသက်တမ်းကျော်နေတဲ့သူတွေကိုလည်းတိုင်းပြည်ကနေနှင်ထုတ်သွားမှာဖြစ်ပါတယ်ကျွန်တော်တို့နိုင်ငံကစိတ်ဝင်စားစရာနေရာတွေကိုလာရောက်လည်ပတ်တဲ့ကဘာလက်ခီးသွားတွေလိုအပ်ပေမဲ့အဲ့ဒီလူတွေကခီးသွားဗီဇာကိုအသုံးချပြီးအမြဲတမ်းနေသွားဖို့လောက်တာတွေကိုတော့ကျွန်တော်တို့ခွင့်ပြုမှာမဟုတ်ပါဘူ
းဒေါ်နယ်ထရမ့်ရဲ့အစိုးရအနေနဲ့ရာဇဝတ်မှုကျူးလွန်သူတွေကိုလည်းမျက်ခြေမပြတ်စောင့်ကြည့်သွားဖို့စီစဉ်နေပြီးတော့အဲ့ဒီလူတွေကိုနှင်ထုတ်ပြီးတာနဲ့အမေရိကန်နိုင်ငံနဲ့ကိုပြန်ဝင်လာလို့မရအောင်လည်းလုပ်သွားဖို့စီစဉ်နေတယ်လို့ပြောပါတယ
်။ On the 21st we are going to check the databases to find out
သမရပြည်ကျန်းသစ္စာချိန်ဆိုပြီးနောက်တရက်ဇန်နဝါရီ22ရက်ကစပြီးရာဇဝတ်မှုကျူးလွန်သူတွေကိုဘယ်မှာရှိတယ်ဆိုတာကိုဖော်ထုတ်ဖို့မှတ်တမ်းအချက်လက်တွေကိုကြည့်သွားမှာပါ။နေသလုံးညုံရေးတာဝန်ရှိသူ8500ကိုလည်းအလို့အစ်တွေထပ်ခန့်သွားမှာဖြစ်ပါတယ်။အဲ့ဒီလူတွေကိုဖော်ထုတ်ပြီးတာနဲ့ကျွန်တော်တို့အဲ့ဒီလူတွေကိုမတွေ့မချင်းရှာဖွေပြီးနိုင်ငံတွေကနေနှင်ထုတ်သွားမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့စီမင်းစည်းကမ်းတွေကိုမလိုက်နာဘူးဆိုရင်တော့ပြောချင်တာကခမားတို့ကိုဒီနိုင်ငံကအလိုမရှိဘူးဆိုတာဖြစ်ပြီးအဲ့ဒီလူတွေကိုထောင်ဒဏ်ချမှတ်သွားမှာပါအ
မေရိကန်နိုင်ငံရဲ့တချို့မျိုးကြီးတွေကအာဏာပိုင်တွေကတော့သူတို့မျိုးတွေအနေနဲ့တရားမဝင်ရွှေပြောင်းအခြေချနေထိုင်သူတွေကိုခိုးလုံစရာနေရာတွေဆက်ပေးသွားမယ်လို့လည်းပြောပါတယ်ဥတွေကိုမလိုက်နာတဲ့အာဏာပိုင်တွေအနေနဲ့ပြည်မှုကြောင်းဆိုင်ရာအရာအေးအေးခံရမှာဖြစ်ပြီးအဲ့ဒီမျိုးတွေအနေနဲ့လည်းအရေးကြီးတဲ့စီမံကိန်းတွေမှာပြည်တော်စုအစိုးရရဲ့ထောက်ပံ့ငွေတွေရမှာမဟုတ်ဘူးလို့ကီညိုနက်စ်ကပြောပါတယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တာပါရှင်အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်ဒီကနေ့ညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင်
ရုရှားတွေကြောတော့နောက်ခံပေးနေတဲ့ဆီးရီးယားအစိုးရတပ်ဖွဲ့တွေရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးတငယ်တွေအပါအဝင်လူအများများသေဆုံးခဲ့ပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးတလကြာတိုက်ခိုက်မှုရပ်ဆဲထားမယ်လို့ရုရှားကကြေညာပြီးချိန်ကစလို့အာဆက်အစိုးရရဲ့ဒီကနေ့တိုက်ခိုက်မှုဟာ၄ရက်မြောက်ဇက်တိုက်တိုက်ခိုက်တာဖြစ်ပါတယ်။တပုံတွေထင်းကျုပ်ထားတဲ့အလပ်ပွန်မြို့ကိုလေကြောင်းကနေတိုက်ခိုက်တာဖြစ်ပြီးဒီလိုတိုက်ပွဲတွေပြန်ဖြစ်ချိန်ကစလို့အရက်သား65ဦးထက်မနည်းသေဆုံးခဲ့တယ်လို့ဗြိတိန်အခြေစိုက်လူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဇန်နဝါရီလတဲ့သမ္မတတာဝန်တွေတရားဝင်လွှဲပြောင်းယူနိုင်ဖို့အတွက်ပြင်ဆင်နေတဲ့အချိန်သမ္မတဘရိတ်အိုဘားမားကတော့ဒီကနေ့ဂျာမနီနိုင်ငံမှာအရေးပါတဲ့ဥရောပနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေရင်ဆိုင်နေရတဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုဥရောပရဲ့အရေးပါတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့သမ္မတအိုဘားမားဒီကနေ့တွေ့ဆုံတာပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်စတင်တာဝန်ထမ်းဆောင်ချိန်မှာသူ့အနေနဲ့ယာရုကနေနှုတ်ထွက်မှာဖြစ်တယ်လို့အမေရိကန်ထောက်လိုင်းရေးအကြီးအကဲကပြောလိုက်ပါတယ်။သူ့ရဲ့နှုတ်ထွက်စာကိုပေးပို့ပြီးဖြစ်ကြောင်းလည်းလွှတ်တော်ကိုအသိပေးခဲ့ပါတယ်။ဂျာသာဘင်းကကျင်းပတဲ့လွှတ်တော်ထောက်လိုင်းရေးဆိုင်ရာကော်မတီကြားနာပွဲမှာအမျိုးသားထောက်လိုင်းရေးဌာနညွှန်ကြားရေးမှူး James Clapper ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ထိုင်းပြည်မီဒီယာကြီးတီရီခေဟာအဆိုအေးမိတာကြောင့်ကုခန္ဓာအပူချိန်မြန်မာပြည်ဆေးရုံတက်ကုသမှုခံယူနေကြောင်းထိုင်းပြည်နန်းတော်ကသတင်းထုတ်ပြန်ပါတယ်။ဘီယင်ဂျီပူမီပေါ်အဒူရာဒက်နေရာဆန်ပီတလအကြမှာအခုလိုနေထိုင်မကောင်းဖြစ်တာပါ။ဘန်ကောက်မြို့ကစီရီရတ်ဆေးရုံကနေချူလာလောင်ကွန်ဆေးရုံကိုပြောင်းရွှေ့ပြီးတော့ဆေးကုသမှုခံယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
တော်ကြနေညနေခင်းနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.